Welcome to the Voice of America in Burmese.
Mingla mne khema shin 2019 ခုနှစ်မေလ28ရက်အင်္ဂါနေ့မနက်ဖြန် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 2440 51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးပါပါ။အချိန်နဲ့ရှင်ပြန်ခဲချရတဲ့ EU ပါလီမန်ရွေးကောက်ပွဲမှာအမျိုးသားရေးဝါဒီအတော်များများအနိုင်ရခဲ့ကြပါတယ်။အိန္ဒိယမှာဝန်ကြီးချုပ် Narendra Modi ရဲ့ဒုတိယသက်တမ်းအတွက်ကျန်းသစ္စာကျိန်းဆိုပွဲကိုဒေါန်ဆန်းစုကြည်ပါဝင် Binstead 6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ Australia နိုင်ငံမှာတော့ဌာနေတိုင်းသားကြီးရဲ့အုပ်ဖြစ်တဲ့ပထမဆုံးဝန်ကြီးရာထူးကိုရခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလှော်လေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနေ့ကတင်းလာနေဟာအမေရိကန်ပြည်ထောင်စုရဲ့ကြာဆုံးစစ်သူတွေကိုဂုဏ်ပြုတဲ့အောင်မြင်ပွဲအခမ်းအနားနေ့ဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့
ဒီကြာဆုံးသွားတဲ့ရှေ့တန်းမှာအသက်ပေးပြီးတော့ကြာဆုံးသွားတဲ့လူတွေကိုအများတိုင်းနှစ်တိုင်းနှစ်တိုင်းဂုဏ်ပြုတဲ့နေ့ပါ။ကျမတို့ရဲ့freedom လို့ခေါ်ရမှာပေါ့နော
်။ American စစ်တပ်မှဒုဗိုလ်မှူးကြီးတာဝန်ထမ်းဆောင်ခဲ့သူမြန်မာနယ်ဘွားဒေါက်တာမီမီဝင်းဘတ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။မြောက်ကိုရီးယားပြစ်လွတ်တဲ့တာရူပြစ်ပဲ့ထိန်ကဒုံးကြီးဆန်တတ်မှုတွေဟာကုလတားမြစ်ချက်ကိုချိုးဖောက်ပေမဲ့သူ့အတွက်တော့ပြဿနာမဟုတ်ဘူးဆိုတော့ American သမ္မတရဲ့သဘောထားနဲ့ဝင်ကြီးချုပ်ကတော့အမြင်မတူပါဘူး။ဂျပန်ဝင်ကြီးချုပ်ကတော့အမြင်မတူပါဘူး။မြန်မာအမျိုးသမီးလက်ရွေးစင်ဘောလုံးအစ်မကစားနေတဲ့စမ်းတော်တော်ပြောပြတဲ့မြန်မာအမျိုးသမီးဘောလုံးကစားသူတွေအကြောင်းတစ်စိတ်တစ်စောင်းကိုလည်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မတ်တင်ကြီးထိုက်တို့ပြောပြပါမယ်ရှင်။
EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေမှာ EU ရဲ့ကနေခွဲထွက်လို့တဲ့အမျိုးသားရေးပါတီအတော်များများအနိုင်ရလိုက်ပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်950တယောက်ကိုကိုစားပြုတဲ့ပါလီမန်မှာအစံလာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲနဲ့ဗဟိုလက်ရရင်ပါတီရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီး Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာတာပါ။ Britain ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU ရဲ့ကခွဲထွက်လို့တဲ့အမျိုးသားရေးပါတီတွေအတော်အများများအများစုအနိုင်ရခဲ့တာဖြစ်ပါလေ။ Britain မှာ Nigel Farage ဥဆောင်တဲ့ Brexit Party ပြင်သစ်မှာတော့ Marine Le Pen ဥဆောင်တဲ့ National Rally Party နဲ့ Italy မှာတော့ Matteo Salvini ဥဆောင်တဲ့ Lega Party တို့ကကိုယ်စားလှယ်တွေအများစုအနိုင်ရခဲ့တာဖြစ်ပါလေ။ Italy မှာနိုင်ငံပြောင်းအခြေချသူတွေကိုမလိုလားတဲ့ Lega Party ခေါင်းဆောင်က EU ကိုပြောင်းလဲဖို့ပြည်သူတွေကတမိုင်းဝင်လုတ်ပိုင်ခွင့်ပေးလိုက်တာဖြစ်ကြောင်းပြောကြားခဲ့တာပါ။သူတို့လို EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့ EU ဥရောပပါလီမန်မှာတော့အမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်ထိတော့အနိုင်မရခဲ့ပါဘူး။ Britain မှာ2019နှစ်ဆန်းကမှတည်ထောင်ခဲ့တဲ့ Brexit Party ကအများစုအနိုင်ရခဲ့တာဖြစ်ပြီး EU ထဲမှာပဲဆက်နေလို့သေးတဲ့ Liberal Democrats Party ကလည်းအတော်လေးအနိုင်ရခဲ့တာဖြစ်ပါတယ်။
ဣသရေလနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်၅ချိန်မြောက်တက်တန်းဆက်လက်တာဝန်ထမ်းဆောင်နိုင်မဲ့လာလာတွေပြီးခဲ့တဲ့လကရှိခဲ့ပြီးမြေလို့လဲဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဝုအနေနဲ့အစိုးရတရားမဖွင့်နိုင်ဖြစ်နေတာနဲ့အတူတနင်္လာနေ့မှာတော့ဣသရေလအနေနဲ့လွှတ်တော်ရွေးကောက်ပွဲသစ်တရားကျင်းပရဖို့ပို့ပြီးတော့နှီးဆက်လာနေပါလေလွှတ်တော်ကိုဖျက်သိမ်းဖို့ပနာမအဆိုပြုချက်ကိုဣသရေလပါလီမန်ကအတည်ပြုလိုက်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမဲခွဲမှုမှာဒုတိယကြိမ်ထပ်ပြီးအတည်ပြုလိုက်မယ်ဆိုရင်တော့ဣသရေလမှာရွေးကောက်ပွဲအစ်ကိုမဖြစ်မနေကျင်းပရတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတန်ယာဟူရဲ့အာနာယလီကွတ်ပါတီကအမတ်120ရှိတဲ့လွှတ်တော်မှာအမတ်နေရာ55နေရာအနိုင်ရတဲ့အဖွဲ့ဖြစ်လာခဲ့ပေမဲ့လည်းပါတီငယ်လေးတွေရဲ့မဟာမိတ်အဖွဲ့ကလွှတ်တော်ထဲမှာအမတ်65နေရာနဲ့အများစုကိုထိန်းချုပ်မဲ့အနေအထားရှိနေတာပါ။ဝန်ကြီးချုပ်အနေနဲ့ညွန်ပေါင်းဖွင့်နိုင်မဲ့အလားအလာကလည်းပြိုင်ဘက်ဖြစ်လိုက်မဟာမိတ်ဖြစ်လိုက်ဖြစ်နေတဲ့ကာကွယ်ဝန်ကြီးဟောင်းအဗီဒာလီဗာမန်ကြောင့်အထမမြောက်ဖြစ်ခဲ့ပါတယ်။ Israel စစ်တပ်မှာ Ultra Orthodox လူငယ်အမျိုးသားတွေကိုတခြား Jew အမျိုးသားတွေနီးတူစစ်မှုထမ်းဆင်းသွင်းမှုဥပဒေသစ်မှာပြဋ္ဌာန်းပေးဖို့ Lieberman ကတောင်းဆိုထားတာဖြစ်ပြီးတစ်ဖက်မှာလည်းဝန်ကြီးချုပ်ရဲ့မဟာမိတ် Ultra Orthodox တွေကတော့အခုလက်ရှိပြဋ္ဌာန်းထားတဲ့အတိုင်းစစ်မှုထမ်းဆင်းသွင်းမှုကင်းလွတ်ခွင့်ကိုဆက်ပြီးတော့ရှိစေချင်တာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုကတော့ကုန်ကျစရိတ်ကြီးပြီးအလဟတဖြစ်မဲ့ရွေးကောက်ပွဲတွေလို့ပြောဆိုပြီးဒီကိစ္စတွေကိုရှောင်ရှားနိုင်ဖို့အတွက်တခြားအကျိုးစီးပွားတွေအတွက်နိုင်ငံကောင်စားရေးရှေ့ရှုကြဖို့အလားအလာရှိတဲ့ညွန်ပေါင်းမိတ်ဖက်တွေကိုတိုက်တွန်းနေပါတယ်ရှင်။
ရ Ukraine နိုင်ငံမှာဇူလိုင်လနဲ့ကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေမှာ Ukraine သမ္မတ Volodymyr Zelensky ရဲ့အသက်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးပါတီအတွက်တင့်တော်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်ဆေးမေးမြန်းပြီးရွေးချယ်ဖို့သမ္မတက Dmytro Razumkov ကိုသူ့ပါတီမဲဆွယ်အဖွဲ့အကြံပေးဖြစ်နေခန့်အပ်လိုက်ပါတယ်အခုလိုသူ့ကိုရွေးချယ်ခန့်အပ်လိုက်ကြောင်းသူတို့ရဲ့ Seven of the People ပြည်သူ့အတွက်တာဝန်ထမ်းဆောင်မဲ့ပါတီရဲ့အကြီးအကဲ Oleg Sander Kornienko နဲ့ပါတီရဲ့ Digital မဟာဗျူဟာအကြီးအကဲဖြစ်တဲ့ Makhaya လို Federal Robto နဲ့သူ Razumkov ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုကြေညာလိုက်တာပါ Razumkov ဟာနိုင်ငံရေးကြံပေးကုမ္ပဏီတစ်ခုရဲ့ Director တယောက်ဖြစ်ပါတယ်သူက2014မှာရုရှားကိုထွက်ပြေးခွင်လွန်ခဲ့တဲ့ရုရှားသမ္မတနဲ့ရင်းနှီးတဲ့သမ္မတဟောင်း Viktor Yanukovych ကပါတီဟောင်းကအဖွဲ့ဝင်တဦးဖြစ်တဲ့နိုင်ငံရေးလောကလည်းကိုစတင်ဝင်ရောက်လာသူဖြစ်ပါတယ် Ukraine မှာနိုင်ငံရေးအတွေ့အကြုံမရှိတဲ့ဟာသတရုတ်ဆောင် Zelensky ကဧပြီလ27ရက်သမ္မတရွေးကောက်ပွဲမှာသမ္မတ Petro Poroshenko ကိုအနိုင်ရခဲ့လိုက်တာဖြစ်ပါတယ်
မနေ့တနင်္လာနေ့ကတော့ American ပြည်အောင်စုရဲ့ကြဆုံစစ်တီတွေကိုအောက်မေ့ဂုဏ်ပြုတဲ့ Memorial Day ဖြစ်ပါတယ်American သမ္မတ Donald Trump ကဂျပန်နိုင်ငံကိုရောက်ရှိနေတာမို့ဒုတိယသမ္မတ Mike Pence က Arlington အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့ကြဆုံစစ်တီအောက်မေ့ပွဲနေ့အခမ်းအနားကိုတက်ရောက်ပြီးအညာထရစစ်တီဂူဘိတ်မှန်မှာပန်းကွေချအလေးပြုနောက်တက်ရောက်လာသူတွေကိုလည်းမိန့်ခွန်းပြောပါတယ်နိုင်ငံအတွက်အသက်ဆုံးခဲ့တဲ့သူတွေရဲ့ပေးဆပ်မှုကို American အနေနဲ့ဘယ်တော့မှကြည်အောင်ဆက်နိုင်မှာမဟုတ်ဘူးလို့ American ဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းပြောပါတယ်ကြဆုံစစ်တီတွေကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်တလို့သူတို့ကိုဂုဏ်ပြုဖို့လည်းမေ့လျော့နေမှာမဟုတ်ဘူးလို့ဒုသမရကအာလင်တန်အမျိုးသားစင်တင်ချိုင်းကအောက်မေ့ပွဲနေ့အခမ်းအနားကိုတက်ရောက်လာကြတဲ့စစ်တပ်တာဝန်ရှိသူတွေနောက်ကြဆုံစစ်တီတွေရဲ့မိသားစုဝင်တွေကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။စီရီပရိပခတဲ့အတွင်းသိဆုံးခဲ့ရတဲ့အမေရိကန်ကတော့တသန်းတသိန်းလောက်ရှိနေပါလိမ့်ရှင်။
American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အခုချင်းပပီးစီခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးဒုတိယအကြိမ်ဖြစ်တဲ့ဝန်ကြီးချုပ်တက်တန်းအတွက်မေလ30ရက်နေ့မှာချင်းပမယ်ကျန်းသစ္စာချင်းဆိုပွဲအခမ်းအနားကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘင်စတိတ်အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ဒေသရင်းတောင်ပိုင်းနဲ့အရှေ့တောင်အာရှကဘင်စတိတ်6နိုင်ငံဖြစ်တဲ့မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊တီရီလင်္ကာနိုင်ငံတွေကခေါင်းဆောင်တွေအပြင်ရှန်ဟိုင်းကော်ပိုရေးရှင်းအော်ဂနိုက်ဇေးရှင်းဥက္ကဋ္ဌဖြစ်တဲ့ကာဂျစ်စတန်နဲ့မော်ရီရှပ်စ်နိုင်ငံတွေကိုပါဖိတ်ကြားလိုက်တာပါ။ဒါဟာအိန္ဒိယရဲ့အင်းနေချင်းဦးစားပေးမူဝါဒအရဖိတ်ကြားတာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာန MEA ပြောခွင့်ရရာဗစ်ကူမာကပြောပါတယ်ဖိတ်ကြားထားတဲ့ခေါင်းဆောင်တွေတဲ့ကမြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တိရိလင်္ကာဝန်ကြီးချုပ်ရန်နီဝီခရီမက်ဆင်ဟီထိုင်းနိုင်ငံကဝန်ကြီးချုပ်ပရာယုတ်ချန်အိုချာနီပေါဝန်ကြီးချုပ် KP ရှာမာအိုလီနဲ့ဘူတန်ဝန်ကြီးချုပ်လိုတေရှရင်းတို့တက်ရောက်ဖို့အလားအလာရှိကြပါတယ်မြန်မာနိုင်ငံကဒေါန်ဆန်းစုကြည်ကတော့ဂျွန်ကလည်းမှဟန်ဂေရီနဲ့ချက်သမရနိုင်ငံတွေကိုတောက်ရောက်ဖို့စီစဉ်ထားတဲ့အတွက်ဒီခန်းနာကိုတက်ရောက်မယ်ဆိုတာအတိပြုနိုင်ခြင်းမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကလည်းအရှိအာရှကိုမေလ28ရက်နေ့ကစတင်ပြီးဆက်ညက်ကြားခီးထွက်ခွာဖို့ရှိတဲ့အတွက်သူ့ကိုယ်စား Liberation War ဝီဂျီယာဝန်ကြီး AKM Mohsen Malhak ကိုကိုယ်စားဆက်လုပ်မှာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Imran Khan ကတော့တနင်္လာနေ့ကဝန်ကြီးချုပ် Narendra Modi ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဂုဏ်ပြုစကားပြောကြားခဲ့ပေမဲ့တက်ရောက်ဖို့တော့မရှိသေးပါဘူး
။မြောက်ကိုရီးယားရဲ့မကြာခင်ကဒုံးကျည်စံတမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်သလားဆိုတဲ့အပေါ်အမေရိကန်သမ္မတ Donald Trump နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့မတူကွဲပြားတဲ့ရှုမြင်ချက်တွေကိုမနေ့တနင်္လာနေ့ကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအလုံးစုံရိမှန်းချက်အပေါ်မှာတော့တညစ်တညွတ်ထဲရှိနေကြသေးပါတူချိုကဆွေးနွေးပွဲအပြီးလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဘက်ကအာရုံစိုက်လာအောင်လုပ်တာလို့ရှုမြင်ကြောင်းပြောဆိုပြီးဒီလုံရကြောင့်သူ့အနေနဲ့စိတ်အနှောက်အယှက်မဖြစ်ဘူးလို့ပြောဆိုပါတယ်ဂျပန်ဝန်ကြီးချုပ်အာဘေကတော့ဒီစမ်းသပ်မှုတွေကလူကြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာလို့ပြောပါတယ်မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းမှုမှာ ညကိုရီးယားဘက်ကပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားတွေအရှိဖြစ်ရှင်ဖို့စိတ်အဝင်စားဆုံးဖြစ်တဲ့ဆိုတာကိုလည်းဂျပန်ဝန်ကြီးချုပ်ကထပ်တလဲလဲပြောခဲ့ပါတယ်။အမေရိကန်ကောင်ဆောင်ဘက်ကတော့စီးပွားရေးကိစ္စတွေအပေါ်အထူးလေးထားပြီးပြောဆိုပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးမညီမျှမှုကိုရှော့ချနိုင်မဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးကိုတရုတ်ဂျပန်တို့နဲ့ရရှိရင်မျှော်လင့်ချက Shuka, Yida, Chisai Sakanga, American City Rico, Mingum Joma Pippi, American Tamaran, Tamarak Rodu, Japan Kissing, or Songs of Mapsi Party.
Australian Nangama Tani Dainta, Yia, Wunji Tanai, Wunji Tine, Bermazum, Tani Dainta Dugu Kan Library, Tinshari, Australia Tani Dainta Rigaro, Ken Wyatt Go, Wunji Tine, Kan Lida Hapian, Rigo, Kan Gere, Behole, Layering, Suya Puya, Tamanwen, Losong Jet, Pite, Lupiobari, Bermazum, Tani Dainta, Wunji Pilari, Ken Wyatt Ha, Du Bobori Lube, Singh, Murti, who know Myanmara, Jamai San, Yamsim Hurin, a Chincha Kanara, Bawen, Aborigin, Tani Dainta, Taiwan. ကျုံပြရဲစင်ခေါမှုအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရသူဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားနှစ်ဆိုင်ငါးသားနဲ့မှာတာနီတိုင်းသားဦးရီကသုံးရာခိုင်နှုန်းလောက်ရှိတာဖြစ်ပါတယ်။ဝိုင်းထားဩစတြေးလျတာနီတိုင်းသားတွေပညာရေးနဲ့ကျန်းမာရေးအတွက်လှုပ်ဆောင်ခဲ့သူဖြစ်ပြီးနိုင်ငံကချိမြင့်တဲ့အမြင့်ဆုံးအရက်ဖက်ဆိုင်ရာဆုတစ်ခုဖြစ်တဲ့ Order of Australia
ဆုကိုထောင်ကို968ခုနှစ်မှာရရှိခဲ့သူဖြစ်ပါတယ်။အမေရိကန်ရှိနေတဲ့ဦးကကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကနေပြန်အစင်းအလာတနင်္လာနေ့မှာတည်ဆုံးခဲ့ရပြီးပြီးခဲ့တဲ့ဆယ်ရက်တာအတွင်းအေဝရက်တောင်ပေါ်မှာ12ဦးမြောက်တည်ဆုံးရသူဖြစ်ခဲ့ပါတယ်။ American Pirasu, Colorado, Pineka, Shinedu Pite, Christopher Kulishka, Ewaret Dango, Yaushik, Dang Teko, Yaushi, Pide, now, Tesongiade, Dutiamia, American, and Dale Pipari, Pajam, Tesonga, the Lesura Guru, Matia, Devau, Bigate, Drimpa Dongale, Utah, Pineka, Dong Cashle, Dang Tepoga, Sin Lama, Tesongevari, Dini Ewaret, Dang Tepoga, တောင်တက်ရသည်မှာတည်ဆုံးမှုအများဆုံးကတော့ခြေကုန်လက်ပန်းကျပင်မမှုကြောင့်ဖြစ်ပြီးတောင်တက်သမားတွေများလာကြောင်းလမ်းကြောင်းတစ်လျှောက်တန်းစီစောင့်ဆိုင်းရပြီးနိုင်ရင်နဲ့ချီအချိန်နှောင့်နှေးစေတာကြောင့်ပို့ပြီးတော့ဆိုးဝါးစေတာဖြစ်ပါတယ်ရှင်
ငါနေမနေ့ကထိတ်တန်းရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မှတ်သိမ်းပြီးထိုက်တိုးပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ် ကျဆုံးစစ်တီတွေကိုအောင်မေခုံပြူတဲ့ American Sitam, Dutia, Pumuji, Tawin, Tansang, Yaman, and Nueva, Doctor Mimi, Wimbagale, Jaso City, Army, when Nate Jang, Vio Ego, Piopia Gavale, Dijang, Matangi Taika, Susie Timta Tavarisha.
Mene, Denela, Nicaro. American Pirazu, Jason City, Rego, Army, Compure, Memoria de Canago. Alinda, Muba, Sitin Jaima, Chimpa Gerama, Dutia Tamara, Mike Pence, Stay Out B, Sitin Jaina, Anyatra, Siti, Gube Mama, Banguicha, Lipu Gerava, American Tamara, Donet Tranga, Japanangango, Yaushi, Nijinet, Daisa Niramo, Dutia Tamara, Penska, Alinda, Muba, Sitin Jaima, Chimpare, Jaso Siti, Aumibwe, Akanago, Day Out, Mingo, and Piokevare.
But today, is the day when all across America we pause to honor and remember those who served our nation but did not come home.
Simu Tansong Geja Dure, Sipian Rego, Ombe Computer, Noam Balama, Nitin Shivare, Dago Dima Shine Jare Ludwe Alonyo, now Nangadwama, Alatu, Susi Geja Dure, or Tijabare, Tabime, Dinigaro, Nangadwe, Simu Tansong Geja B, APMLA Geja Durego, Nangadwan. Aumwe Computer and Nate Chapare. Marikaya Aumwe when Nate Memorial Day Chapare. Dima Taya Laja Dure or Wigan Chishu Naja Dure. To the pin, Jason City Rea Midazu in a tattoo, Jigwe Wanayaba Jang Piolovare. Dabi, Marikaya Liza Nasamia Tamarapchete, Tamara Donald Trump Tanga, Liza Atima Pumune, Jesu Din Shimugule, Yusong Labare.
နိုင်ငံအတွက်အသက်ဆုံးခဲ့ကြသူတွေရဲ့ပိတ်ဆက်မှုကိုအမေရိကန်အနေနဲ့ဘယ်တော့မှကြေအောင်ဆန့်နိုင်မှာမဟုတ်ပါဘူးလို့လည်းအမေရိကန်ဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ကြာဆုံးစစ်သည်တွေကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်တယ်လို့သူတို့ကိုဂုဏ်ပြုဖို့လည်းမေ့လျော့နေမှာမဟုတ်ဘူးလို့ဒုတိယသမ္မတကအာလင်တန်အမျိုးသားစစ်သင်ချိုင်းကအောက်မေ့ပွဲအခမ်းအနားကိုတက်ရောက်လာကြတဲ့စစ်တပ်တာဝန်ရှိသူတွေနောက်ကြဆုံးစစ်သည်တွေရဲ့မိသားစုဝင်တွေကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ကြဆုံးစစ်သည်အောက်မေ့ပွဲနေ့ကိုတော့အမေရိကန်ပြည်ထောင်စုတဝန်းမှာကျင်းပကြတာပါ။အမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်ရီအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူပမောက်ခဒေါက်တာမီမီဝင်းဘတ်ကတော့ကြာဆုံးစစ်တီအောက်မေ့ပွဲနေ့နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီကြာဆုံးသွားတဲ့ရှေ့တန်းမှာအသက်ပေးပြီးတော့ကြာဆုံးသွားတဲ့လူတွေကိုအများတန်းနှစ်တိုင်းနှစ်တိုင်းဂုဏ်ပြုတဲ့နေ့ပါကျမတို့ရဲ့ freedom လို့ခေါ်ရမှာပေါ့နော်ဒါလုံခြုံရေးတို့စက်နဲ့ပေးပြီးတော့ဆွတ်မှတ်သွားတဲ့လူတွေမမေ့ဖို့အများတန်းဒရီယာကိုနောက်ပြီးသူတို့ရဲ့ကြံခဲ့တဲ့မိသားစုတွေကိုလည်းသူတို့ရဲ့ဆုံးရှုံးမှုကိုဂုဏ်ပြုပြုတဲ့အချိန်မှာကျမတို့မှာလည်း volunteer army လေအာဆိုတော့လူတွေကသူတို့ရဲ့နိုင်ငံကိုချစ်လို့သူတို့ကိုနဲ့အသက်ပေးပြီးတော့ကာကွယ်မှာပါမယ်ဆိုတော့စိတ်ဓာတ်နဲ့တာဝန်ထမ်းဆောင်တယ်ဆိုင်းထိုးလိုက်လို့ရှိရင်ပေါ့နော်ဆာရွက်ပေါ်မှာရုပ်စာကျမလာတာဝန်ထမ်းဆောင်ပါတယ်လို့ဆာရွက်မှာဆိုင်းထိုးလိုက်တာနဲ့ကိုယ့်ရဲ့အသက်ကိုပေးပြီးတော့ကာကွယ်မယ်ဆိုတာကိုပြောလိုက်ပါတယ်။အဲ့ဒါအတွက်ကိုကျမတို့ကအမြဲတမ်းဂုဏ်ယူပါတယ်။အဲ့ဒါကြောင့်မို့လို့လေဒီရက်တွေမှာအမြဲတမ်းတကယ်အသက်ပေးပြီးတော့ဆုံးရှုံးသွားတဲ့လူတွေကိုဂုဏ်ပြုတာဖြစ်ပါတယ်။အမေရိကကတော့သမိုင်းနဲ့စပြီးဆိုလို့ရှိရင်အများကြီးပဲဒီတိုက်ပွဲတွေဝင်ခဲ့ပါတယ်။ဒီကဘာစစ်နဲ့ဒုတိယကဘာစစ်နော်ဒီလည်းပြီးတော့ Korean War နောက်ပြီးတော့ Vietnam War ပြီးနောက်ဆုံးပေါ့နော် Iraq and Afghanistan ဒီလိုကျမတို့ကတော့ဒီကေဟိုအာဖဂန်နစ္စတန်နဲ့အိုင်ရတ်မှာစင်ငင်းနေအများကြီးကြဆုံးသွားတာရှိပါသေးတယ်။အဲဒီလိုမျိုးနေမှာလည်းသူတို့အကြောင်းပြန်ပြီးတော့စဉ်းစားပြီးတော့ကျွန်တော်တို့အကုန်ပြင်ပါလိမ့်မယ်
။စီရေပရိပခ္ခတွေအတွင်းတည်ဆုံရတဲ့အမေရိကန်ကတန်းတသိန်းလောက်ရှိပြီးအသေးအပြောက်အများဆုံးကတော့19ရာစုနှစ်အတွင်းအမေရိကန်တောင်ပိုင်းနယ်မြောက်ပိုင်းပြည်နယ်တွေကျွန်းစနစ်နဲ့ပတ်သက်ပြီးပြည်ရင်းစစ်အတွင်းငါးသိန်းလောက်ထိဆုံးခဲ့ရတာပါဒီစစ်ပွဲမှာတော့ပြည်ထောင်စုအစိုးရရဲ့မြောက်ပိုင်းပြည်နယ်တွေကအနိုင်ရခဲ့ပြီးတဲ့နောက်ကျွန်းစနစ်လည်းပြတ်သွားခဲ့ပါတယ်ပြည်ပစစ်ပွဲအတွင်းအမေရိကန်အသေးအပြောက်အများဆုံးကတော့ဒုတိယကမ္ဘာစစ်ဖြစ်ပြီးအမေရိကန်၄သိန်းကျော်ထိဆုံးခဲ့ရပါတယ်ကြာဆုံးစစ်တီအောက်မေ့ပွဲနေ့မှာတော့ကြာဆုံးစစ်တီတွေရဲ့မိသားစုတွေမိတ်ဆွေတွေကသူတို့မြုံနိုင်ရာအထိတ်မှန်နေရာတွေကိုသွားကြလေရှိပါတယ်ကြဆုံးစစ်တီအောက်မေ့ပွဲနေ့ Memorial Day မတိုင်ခင်တရက်ဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာတော့စစ်အတွင်းပျောက်ဆုံးသူတွေအရေးလှုပ်ဆော်တဲ့အနေနဲ့ Rolling Thunder အဖွဲ့ကမော်တော်ဆိုင်ကယ်ထောင်းငံချီပြီးမြို့တော်ဝါရှင်တန်ကလမ်းတွေပေါ်မှာမောင်းနှင်ချစ်တက်ခဲ့ကြပြီးဒီနေ့ကနောက်ဆုံးအကြိမ်ဖြစ်တယ်လို့လည်းစီစဉ်သူတွေကပြောပါတယ်ပထမကဘာစစ်ကနေအီရတ်စစ်ပွဲအထိစစ်အတွင်းပျောက်ဆုံးစစ်သည်အဖြစ်အမေရိကန်စစ်မှုတန်း 8,300 ကျော်ကိုစီးရင်သွင်းထားစေဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြောက်ကိုရီးယားကမကြသေးခင်ကပြစ်လွှတ်ခဲ့တဲ့တာရိုပစ်ပက်ထင်းတပ်ဒုံးကြီးစမ်းသပ်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာမြင့်ချက်တွေကိုချိုးဖောက်ထားတာဖြစ်ဒီတိုင်အောင်သူ့အတွက်တော့အနှောက်အယှက်မဖြစ်ဘဲဘာပြဿနာမှမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုဂျပန်ဝန်ကြီးချုပ်ကတော့သမ္မတထရမ့်နဲ့အမြင်မတူပါဘူး။ဒီအကြောင်း VOA သတင်းတောက်ဘေဂယ်လိုပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ပြောပြမှာပါရှင်
။မြောက်ကိုရီးယားကဒီလအစောပိုင်းမှာတာရိုပစ်ပက်ထင်းတပ်ဒုံးကျည်စမ်းသပ်မှု၃ချိန်ပြုလုပ်ခဲ့တယ်ဆိုတာအတွက်တန်လျာဖြစ်စရာတော့တိတ်မရှိပါဘူး။အများဆုံးဆက်တိုက်ဂျူရူတစ်လုံးကတော့ဒီဒုံးကျည်တွေတဲကတစ်ခုရဲ့မိဂိုဒန်ထွက်နေတဲ့ပုံကိုဖမ်းမိခဲ့တာပါ။ဒါပေမဲ့ဂျပန်ကိုနိုင်ငံတော်ခီးစင်တောရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောတာကိုနားထောင်ကြည့်ရင်တော့ဒီဒုံးကျည်စမ်းသပ်မှုတကယ်ရှိတယ်ဆိုတာသိနိုင်မှာမဟုတ်ပါဘူး
Come a long way. There's been no rocket testing. There's been no nuclear testing.
ဒုံးကျည်လာခဲ့တာပါဒုံးကျည်စမ်းသပ်မှုတခုမှမရှိတယ်လို့နျူကလ িয়ার စမ်းသပ်မှုလည်းတခုမှမရှိပါဘူးဒီလိုစမ်းသပ်ပြစ်လွတ်တာမျိုးသိကိုနေပါလေ
ဒီစမ်းသပ်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တယ်လို့ tu wen dan de ga twin twin pyo ni da go le samara trump ga lat ma khan ma bu
I view it differently. I view it as a man. Perhaps he wants to get
attention. ကျွန်တော်ကဒီလိုမမြင်ပါဘူး။ရောက်ကိုရီးယားကောင်းဆောင်ဟာသူ့ကိုလူတွေအာယုံဆိုင်တည်ခြင်းလို့လောက်တာလို့မြင်ပါတယ်။ဟုတ်ခြင်းလဲဟုတ်မယ်။ဟုတ်ခြင်းမှလည်းဟုတ်မယ်။ဘယ်သူသိနိုင်ပါလဲ
။ဒါကအရေးမကြီးပါဘူး
။ကျွန်တော်သိတာကနျူကလ িয়ার စမ်းသပ်မှုတစ်ခုမှမရှိဘူး။ပယ်ရင်းတပ်ဒုံးတစ်ခုမှမလွတ်တယ်လို့တာဝန်ပြည်တုံးလဲ။တစ်စင်းမှမလွတ်တဲ့အတွက်တနည်းမှာတော့ကျွန်တော်တို့သဘောတူညီချက်ရမယ်လို့ထင်ပါတယ်။
သမရထရမ်ရဲ့အခုလိုပြောကြားချက်ဟာမြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးမှုတွေမရေမရာဖြစ်နေတာကိုအဖတ်ဆဲဖို့အတွက်ကြိုးစားတာဖြစ်နိုင်ပါတယ်။ဒါဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေလိုအမေရိကန်ရဲ့မဟာမိတ်အတွက်တော့ရှုပ်ထွေးတဲ့အနေအထားပါ။
そして、まあ今回のミサイル発射
ကျွန်တော်ထပ်တလဲလဲပြောခဲ့တယ်လို့ပဲမြောက်ကိုရီးယားကမေလ9ရက်နေ့မှာတာရိုပစ်ပက်ထင်းတက်ဒုံပစ်လွတ်တာဟာကုလသမဂ္ဂပြဋ္ဌာန်းချက်ကိုချိုးဖောက်တာမို့အလွန်အလွန်စိတ်ပျက်စရာပါ။တချိန်တည်းမှာပဲသမရထရမ့်နဲ့ဥက္ကဋ္ဌကြီးကင်မရိုချာချင်းကမှုပုံစံအသစ်နဲ့ဆောင်ရွက်နေတာအတွက်လေလေးစားချောင်းထပ်ပြောပြရစီလို့ဂျပန်ဝန်ကြီးချုပ်ကပြောသွားတာပါ။မြောက်ကိုရီးယားလက်နက်အန္တရာယ်အစိုးရညာဆွင့်ဖြစ်တဲ့တောင်ကိုရီးယားမှာတော့အစိုးရကိုယ်တိုင်ကကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ဖို့အရေးအဓိကဦးစားပေးဖြစ်နေတာမို့အခုလိုဆိုးတဲ့အနေအထားကိုမမြင်ကြောင်ဆောင်တဲ့ထရမ့်ရဲ့ချင်းကပုံကိုကြိုဆိုတယ်လို့ရုံးစီတက္ကသိုလ်ကိုရီးယားရေးရဌာနကဘုံယုံချက်ကပြောပါတယ်။
So as long as Trump administration is holding on a hope
Korea to have nuclear peace with Korea နဲ့အတိတ်ပဲရှိတဲ့ညှိနှိုင်းမှုတွေရဖို့ညှောနှင်းချက်နဲ့ Trump ဆိုရအဖွဲ့ကလုပ်နေသမျှအခုလိုစမ်းသပ်မှုမျိုးဖြစ်တဲ့တာတူပစ်ဒုံးကြီးကိစ္စအတွက်အလျှော့တင်းမလုပ်နိုင်စရာမရှိပါဘူ
းအခုလိုစမ်းသပ်မှုအသေးလေးတွေအတွက်ဥပိ္ပခာပြုရကနေဒီထက်ပိုပြီးကြီးတဲ့လက်နက်စမ်းသပ်မှုတွေကိုပါအရေးမကြီးဘူးလို့ထရမ့်ကသဘောထားလိုက်မှာကိုလည်းစိုးရိမ်နေတာပါ2018တုန်းကလို့ထရမ့်နဲ့ကင်မ်ဂျာနျူကလ িয়ার လက်နက်ချင်းချောက်မှုတွေအပြန်အလှန်လုပ်တာကမှပိုးပြီးကောင်းမယ်လို့လည်းသူကတွက်ပါတယ
် Under such circumstances not to be any stupid action
စူဝါဝါဘာမှမလုပ်နိုင်ဘူးကနိုင်ငံတိုင်းမူဝါဒမှာတိတ်ကိုအရေးကြီးပါတယ်ဒါကဘယ်အစိုးရအတွက်မဆိုလွယ်တော့မလွယ်ပါဘူးပေါင်ကြော်ပြီးဘာမှမလုပ်မိဖို့ဆိုတာသိမလွယ်ပါဘူ
းမြန်ကိုရီးယားနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရဖို့အတွက်သူ့အနေနဲ့အလော30ဘာမှမလုပ်ဘူးလို့လဲတနင်္လာနေ့မှာပဲသမ္မတထရမ့်ကထပ်မံပြောကြားခဲ့တာပါဒါပေမဲ့ကင်ကတော့ဒီလိုသဘောမထားပါဘူးသမ္မတထရမ့်ရဲ့လောက်ရတွေပြောင်းလဲလာဖို့အတွက်ဒီနှစ်ကုန်တဲ့အထိအချိန်ပေးထားတယ်လို့ပြီးခဲ့တဲ့လတုန်းကပဲဥက္ကဋ္ဌကြီးကင်ကပြောကြားခဲ့တာဖြစ်ပါတယ်
ဆောရှင်ပြညီငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမထားတဲ့ NDI အစိုးရလက်ထက်မှာညီငယ်ရေးလုပ်ငန်းစဉ်တွေရှေ့မတိုးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအချို့ပါတိုးလာနေပါတယ်ညီငယ်ရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့စီစဉ်ထားပါတယ်ပေါ်ဝင်ဆွေးနွေးမြန်လူရဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် view ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ဆွေးနွေးချက်ကိုစာနိုင်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် viewing mawai ရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်ပအဝင်ဆွေးနွေးမိမြန်ကြမယ်ဆိုတာရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
ဒီ OIA အင်္ဂါနေ့မနက်ခင်းစီစဉ်တွေဖြစ်ပါတယ်ရှင်အင်းဒင်ရောအစုလိုက်အပြုံလိုက်တတ်ဖြတ်မှုနဲ့ထောင်ဒဏ်10နှစ်စီအပြစ်ဒဏ်ချမှတ်ခံထားရတဲ့စစ်သား9ဦးကိုအချိန်တိုကာလအတွင်းပြန်လွှတ်ပေးလိုက်တဲ့သတင်းမှန်တဲ့ဆိုရင်ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ကြီးလေးတဲ့ပြစ်မှုတွေကိုရေးယူဖို့မြန်မာစစ်ကောင်ဆောင်ဘက်ရဲ့ပြက်ကွက်မှုပြသရာရောက်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရဲ့ဖွဲ့ကြီးက VOE ကိုပြောပါတယ်မေလ29ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဝင်ကြီးဌာန3ခုနဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းကရေးတဲ့ဒီသတင်းကိုအတည်ပြုဖို့သက်ဆိုင်ရာကညှင်းဆို့ထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
မနစ်တနင်္လာနေ့ကရိုက်တာသတင်းဌာနရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒီရွာမှာရ Rohingyariku Sulaitin like the Piamune, Taunan Senisi, Titan, Chamak, Kantayari, Yamalongjo, Tapo, and Kunogu, Natasa Shikuni, Noin Bala Grega, Lubega, Ditjao, and Nimapolu Re, Tau Anabai Nau, Agenda Hong Naune, Sedata Urugu, Guga Popia Tabari, Disita Kuna Uye, Pidanugu, Demaroga, Shotagera, Pidelule, and Nimapolu Re, Nibiroga, a Sini Yashi de Uga, right at the Netanagu, Piogere Lusuvare, Akulo, Chimare, Timu, Julon Durigu, Yamasta, Gauzan Riga, Shop of the Lupe like that, the day Manesuye, Yakaibinetri, Lukuye, Chopa Murigu, Sitakale, a ye you are, Sure, Hambia Loye, Nanganaga, Pumwinji, Nintri Layare, Lu, HRW, Lukuye, Sauji, Puetie, Asha Yea, Let out New Jaimu, Phil Robinsonga, Viewigu, Yoware.
More than anything, the early release of these seven soldiers revealed Senior General Min Aung Hlaing.
The Tatmadot, the Tatmadot,
Tatmadaw
has engaged in a massive cover-up of their crimes against humanity and genocide against the Rohingya.
ဘယ်လိုမှညှဉ်းဆန်းလို့မရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကလည်းရိုက်တာသတင်းမှန်ခဲ့မယ်ဆိုရင်မြန်မာတပ်မတော်ခေါင်းဆောင်တွေဘက်ကဥပဒေလိုက်နာလိုစိတ်မရှိဘူးဆိုတာကိုမြင်တွေ့ရတယ်လို့ VOA ကပြောပါတယ်။မှန်ပါမယ်ဆယ်နီးလာတာနဲ့တကယ်နဲ့ထင်ပါပဲ။ဒါမှမဟုတ်ဘက်ကနေပြီးတ ာတဲ့ကိစ္စရဖြစ်တဲ့အတွက်တမတော်ကနေရောကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ်နဲ့ဆုတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဘာမှ view ဆိုင်စရာမရှိဘူးဆိုတဲ့သဘောမျိုးပြလိုက်တာရှင်းရှင်းလင်းလင်းကိုမြင်ရတဲ့အခြေအနေမျိုးဖြစ်တယ်
မနေ့ကနေပြည်တော်မှာပြုလုပ်တဲ့ပြည်ထရေးကာဝေးရေးနဲ့ကျန်းမာရေးဝန်ကြီးဌာန၃ခုရဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးရမှာသက်ဆိုင်ရာအာဏာပိုင်တွေကဖြေဆိုဖို့ငင်းဆန်ခဲ့ပေမဲ့အင်းတင်ကိစ္စနဲ့ပတ်သက်လို့တပ်မတော်သား9ဦးထောင်ထဲမှာထိန်းသိမ်းထားတာမရှိတော့ဘူးလို့အကျဉ်းဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်ဆိုးကဖြေဆိုခဲ့ပါတယ်ကာကွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုကလည်းသူတို့ကိုလွှတ်ပေးခြင်းရှိမရှိဆိုတာအတိအပြုပြောကြားလို့မရသေးကြောင်းသတင်းတောက်တွေကိုဖြေဆိုခဲ့ပါတယ်။2018ခုနှစ်ဧပြီလတုန်းကတော့ဒီတက်မတော်သား9ဦးကိုနိုင်ငံတော်သမရလူငယ်ချမ်းသာကွင်းနဲ့စစ်တွေထောင်ကနေလွှတ်ပေးလိုက်ပြီလို့ SkyNet MNTV ကနေသတင်းထုတ်ပြန်ခဲ့ရမှာဒီသတင်းမှန်ကန်မှုမရှိကြောင်းသမရယုံပြောခွင့်ရဦးစော်ထီကတုံ့ပြန်ပြောကြားခဲ့တဲ့အတွက် SkyNet သတင်းဌာနကသတင်းမှအတွက်ပြန်လည်တောင်းပန်ခဲ့ရပါတယ်ရှင်
မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ချက်ပေးစာတွေပေးပို့လို့တယ်။နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရရှင်။တယ်လီဖုန်းနံပါတ်ကတော့1-239-382-9992ဖြစ်ပြီး fax နံပါတ် 1-239-382-9992 ကိုလည်းစာရေးသားပေးပို့နိုင်ပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ကနေ2019ခုနှစ်မေလ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 51လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းနဲ့မှာတော့ကမ္ဘာသတင်းတွေကအရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့နားဆင်ကြရမယ့်စီးပွားရေးကဏ္ဍမှာတော့
ပါစီစဉ်အသည့်ဖွင့်ပေးဖွင့်လွှင့်မယ်လေတကယ်လည်းရန်ကုန်မှာနေရာရောက်ဖို့မလိုဘူးပေါ့နော်။တိတ်ကတော့နေသေးကြည့်ရဲနှစ်ကတော့ပဝင်းကြီးကလည်းလက်မမထိုးကြရမရရအောင်ပါ။ဟိုစင်မူမဟိုဒီမှာ
တရုတ်စွမ်းအင်လုပ်ငန်းကမြန်မာပြည်တွင်း73စီအယောင်ဆိုင်တွေဖွင့်တော်မှာဖြစ်လို့ပြည်တွင်းကအသေးစားလုပ်ငန်းရှင်တွေပေါ်ဘလို့သက်ရောက်မှုရှိနိုင်တယ်လဲဆိုတာစီးပွားရေးကဏ္ဍမှာနားဆင်နိုင်ပါလိမ့်ရှင်။အခုရင်ဆုံးတော့မြန်မာအားကစားသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားပါမယ်။မိကလေးဘောလုံးသမားတွေထဲမှာတော့အင်္ဂလန်ကဘောလုံးသမားဝိန်းရူနီကိုအားကြခဲ့သူကအသက်19နှစ်အောက်တိုက်စစ်မှုစမ်းတော်တော်ဖြစ်ပါတယ်။သူကမြန်မာလက်ရေးစွင်အမျိုးသမီးဘောလုံးသမားဖြစ်ဖို့ကလေးဘောကလည်းကလေခွင်းနေထဲမှာလေ့ကျင့်လာခဲ့တာပါ။ပြည်တွင်းအားကစားသမားတွေထဲအင်္ဂလန်ကပရီးမီးယားလိပွဲတွေကိုသာအားပေးကြတဲ့မြန်မာပရိသတ်တွေကြားမှာမိန်းကလေးဘောလုံးသမားတွေအတွက်ပိုးပြီးတော့အခက်အခဲနဲ့ရင်ဆိုင်ရတဲ့အကြောင်းရေးသားထားတဲ့ AFP သတင်းဆောင်ပါကိုကိုစောဝင်းလှိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီအော်ဒီတိုင်းကြောင့်လို့မျိုးကမွေးချင်း9ယောက်ထဲမှာတယောက်ပါဝင်ဖြစ်တဲ့အသက်18နှစ်အရွယ်မှတ်ဆန်းတော်တော်ဟာအခါတရံမှာမိန်းကလေးတွေဘောလုံးကစားတာကိုရှုံချတတ်ကြတဲ့မြန်မာနိုင်ငံမှာထူးချွန်တဲ့ဘောလုံးသမားဖြစ်ဖို့ကြိုးစားနေတာပါ။ဒါကြောင့်လဲဘောလုံးဝါသနာပါတဲ့သူကိုအဖို့ဖြစ်သူကငငယ်ကလေးကအားပေးခဲ့တယ်လို့မှတ်ဆန်းတော်တော်ကပြောပါတယ
်။ "သူကအရန်အားပေး၊အရန်အားပေးတော့သူကိုယ်တိုင်လည်းဖြစ်ဖြစ်ကျင်တယ်ဗောကျွန်တော်ကဒါလေးမင်းကဖြစ်ဖြစ်ကျင်တယ်လို့ပေါ့။အဲ့လိုမျိုးကျွန်တော်ပြောတယ်။ကျွန်တော်ကလည်းဖြစ်ကျင်တယ်ပြန်သွားကျင်တယ်။မားဘလို့ရှိတာဘလို့နေရတယ်ဗော"ဒီမှာတော့ဆိုင်တော့ရွာမှာနေတဲ့ဆိုင်တော့အများကြီးတားတယ်
။အခုချိန်မှာတော့ရွာကသူ့တငယ်ချင်းတွေဟာအိမ်အောင်ကြတဲ့သူတွေဖြစ်ကုန်ကြပြီလို့မဆန်းတော်တော်ကပြောပါတယ်
။တချို့ဆိုရင်ကျွန်တော်တငယ်ချင်းတွေဆိုရင်အိမ်အောင်နေကြကြတဲ့လူကြကုန်ပြီ။ကြောင်းမတက်တော့ဘူးသူ့ဘာသူလဲလောက်တဲ့လူကလုံနေပြီ။သူ့လုံနေသူကအဲ့လိုမျိုးလုံကြတာ။ကျွန်တော်ကတော့ဒီရောက်လာဆိုတော့ဒါလည်းဆိုတော့လူမှုရေးပေါ့လူမှုရေးဆိုလဲလူတွေနဲ့အများနဲ့ແນ່ອ мян ເຈວ່າແລ້ວອ мян ແນ່ບລູຊັດຊານແນ່ບໍ
່ລົງແນ່ງ້ານນີ້ຕົງກະແລກວິນດີໂຊ່ນລຸບີອະເຕັດ14ນິດອອກອະມຍຕະມີແລຍ້ວຊິນອະເຕັມມາກະຊາບໍ່ຍັງກົງໂກປ້ຽງລາແກ່ດາມາ2016ຄຸນນີ້ມາມຍມະແລຍ້ວຊິນຫອງຕັນຕັນທွေກະຕູ້ໂຕຕ່ວຕາປີແລະຊິນີ້ປຍອພິດເລົ່ານີ້ແດ່ຊ້ວກະບິນຢູໄນເຕັດອະເຕັມດ້ວຍຕູ້ໂຄຂໍຢູ່ແກ່ບາແດ່ດາບິເມມຍມະນາຍງາມາບໍລົງທະມາຜິດລໍແມງຄເລດີອ້ວຍຊິນຄໍມຸອຂັດແຄດີຊິແດ່ສູດາໂກມັດຊັ້ນຕໍ່ຕໍ່ຕີບາແດ່ဂါနာ၊ကင်မရွန်နဲ့ဆလိုဗက်ကီးယားလိုနိုင်ငံတွေတဲ့တာပြီးမြန်မာနိုင်ငံကကမ္ဘာအဆင့်44ရှိနေပေမဲ့ပြပမှာရှင်ပြိုင်မှုအခက်အခဲတွေရှိနေသေးတယ်လို့သူကပြောပါတယ
်။ခက်တယ်ဆိုတော့သူများနိုင်ငံတွေနဲ့ကွာတယ်ဆိုတာသူများနိုင်ငံတွေမှာ9နှစ်ရှင်းနှစ်သမီးရွယ်လောက်တွေကတင်နေတယ်ပေါ့ကျွန်တော်တို့မှာ73နှစ်44နှစ်လောက်ရွယ်လောက်ကြောင့်တင်နေဆိုတော့ခုနသူတို့နဲ့ကျွန်တော်တို့နဲ့ဘောလုံးဝါသနာပါတိုင်းတော့တူတယ်သူတို့ကငငယ်လေးတွေကတင်နေသူတို့ကျွန်တော်တို့ကပြောမလို့စီနီယာကျအသက်ရွယ်ရင်တူပေမဲ့အဲလိုစီနီယာ9နှစ်ရှင်းနှစ်လောက်တော့ကြာနေတော့ဟုတ်အဲ့ကြောင့်ကွာဟာနေပေါ့
မိဘနောက်ခံမတောက်နဲ့သူတို့လိုလူတွေအတွက်ဘောလုံးကစားနိုင်ရေးဟာအရေးကြီးတယ်ဆိုတာကိုလည်းသူကပြောပါတယ
်တချို့မိဘကကျတော့ပတ်စံရှင်းရှင်းလိမ့်မယ်ဟိုအလောက်ကန်ရှင်းရှင်းလိမ့်မယ်ဟိုတချို့မိဘကကျတော့အလောက်ကန်မရှိဘူးဘာမှမရှိဘူးဆိုရင်ပေါ့အဲ့လိုမျိုးဆိုရင်ဒီဘောလုံးကမကစားတော့ဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘွားတွေကလမ်းမင်းမရောက်ဘူးဟုတ
်သူ့အိမ်မက်ကတော့တနေ့ဥရောပတိုက်မှာဘောလုံးတွားကစားနိုင်ရေးဖြစ်တာကြောင့်အလတ်တဲ့အချိန်တိုင်းမှာလက်ကျစ်မှုတွေပြုလုပ်လေးရှိပါတယ်သူဟာသူ့ရဲ့ဟီးရိုးဝိန်းရူနီလိုပဲတခါတည်းမှာကစားတာကြမ်းတက်တယ်လို့ဆိုပါတယ
်ကျွန်တော်အဲ့ဒီဘောလုံးစားတာကရူနီကြိုက်တယ်ရူနီကြိုက်ရောသူနဲ့တူတယ်ဆိုတော့ကျွန်တော်လည်းလိုပဲအဲ့ aggressive ဖြစ်တဲ့စိတ်က night ကိုင်းထဲမှာလည်း night ရှင် night ရှင်တော့တော့အာရင်သုံးတယ်ကိုမှရှိသလားတော့ဟိုကဘာလိုက်ကစားတယ်ပေါ့ဘာညာမသိ
အပီလာကွန်လုံးကမြန်မာအမျိုးသမီးအသင်းက AFC Olympic ချေဆစ်ပွဲ quarter final အထိတက်နိုင်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံကဘောလုံးအသင်းနေတဲ့အထူးသဖြင့်အမျိုးသမီးအသင်းနေတဲ့အင်္ဂလန်ကပရီးမီးယားလိဂ်ပွဲတွေကိုသာအာရုံစိုက်ကြတဲ့မြန်မာပရိသတ်တွေအတွက်အဲ့ဒီအောင်မြင်မှုကစိတ်မလုံရှားစေခဲ့ပါဘူး။သူတို့ရဲ့ဘောလုံးပွဲတွေကိုပရိသတ်တယောက်နှစ်ယောက်ပဲလာပေမဲ့လည်းသ ူအနေနဲ့အဆင်မကောင်းမဖြစ်မိဘူးလို့မှတ်စမ်းတော်တော်ကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှန်ပြောပြသွားတာပါရှင်။ခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစမ်းပါရှင်တွေရဲ့အပေါ်မပြည့်ကိုရဲမင်းထွန်းနဲ့အတူကောက်နှစ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။ဥပဒေအပြောင်းလဲမှာဗရမားရှာသူတွေရဲ့စွန်စားခန်းဆိုတဲ့ခေါင်းစဉ်နဲ့ AFP ဆောင်ပါတပုတ်ကိုလည်းကောက်နှုတ်တင်ပြချင်ပါတယ်။မိုးကုတ်ဗရမားဟာကမ္ဘာအရေးသွေးအမြင့်ဆုံးဖြစ်ပြီးအမေရိကန်ဒေါ်လာတန်ပေါင်းများစွာဈေးကွက်ဝင်တဲ့တန်ကြေးအမြင့်ဆုံးကြောင်မြေရတနာဖြစ်ပါတယ်။အရင်တုန်းကတော့ပုဂ္ဂလိကကုမ္ပဏီတွေဟာကြောက်တူးဖော်ခွင့်ရဖို့အစိုးရပိုင်းမြမကြောင်မြေရတနာလုပ်ငန်းနဲ့ဖက်ဆက်လုပ်ကိုင်ခဲ့ကြပါတယ်။သိမကြခင်ကကြောင်မြေရတနာဥပဒေပြောင်းလဲသွားတဲ့အခါကြောက်တူးတဲ့လုပ်ခွင့်အတော်များများကိုလိုက်စင်သက်တမ်းအစ်စ်ပြန်ထုတ်မပေးတော့တာကြောင့်အရင်တူးတဲ့တွင်ဟောင်းတွေမှာလက်တူးသမားတွေဟာတရားမဝင်ဝင်ရောက်တူးဖို့ကြပါတယ်။မြေအောက်အတွင်းလှိုင်ကောင်းတွေဟာဝင်ကဘာလိုဖြစ်နေပြီးမြေသားပြုံမကြအောင်ဝလုံးတွေနဲ့သာထောက်ခံထားပါတယ်။အောက်ဆီဂျင်ပေးထားတဲ့ပိုက်တွေရှိနေတဲ့လှိုင်ကောင်းတွေရဲ့အကျယ်ဝန်းဟာယောက်ျားတွေမြေနဲ့ဘိုက်နဲ့ရှက်ထီပြီးတော့တရွေ့ရွေ့သာတွားသွားနိုင်ပါတယ်။အတူကြောက်တူးကြတဲ့၅ယောက်တစ်ဖွဲ့တည်းကတယောက်ကသူတို့တစ်ဖွဲ့လုံးတစ်လလုံးရှာတာမှမြမငွေကြက်တသိန်းလောက်ပဲတန်တဲ့ကြောက်တလုံးပဲတွေ့တယ်လို့ပြောပါတယ်။ဒါပေမဲ့တက်စီဘိုးဆက်ဖိုးတွေပေးရတာကလောလောဆယ်မှာ6သိန်းလောက်ကုန်နေပြီလို့လည်းသူကပြောပါတယ်။မြမကြောက်မြက်ဒူးဖော်ရေးလုပ်ငန်းအချိန်မြင့်လာတာဟာ1992လယ်ဝန်းကျင်လောက်ကစခဲ့ပြီးမြမကြောက်မြက်ရတနာတွေကိုဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုပြန်လည်ရုပ်သိမ်းလိုက်တာကတော့ဒေါအောင်ဆန်းစုကြည်အစိုးရအဖွဲ့အာဏာရလာတဲ့2016ကျမှဖြစ်ပါတယ်။အရေးသွေးကောင်းတဲ့ဗရမားတွေကိုထိုင်းနဲ့တရုတ်နိုင်ငံကပုဂ္ဂလိကဝယ်လက်တွေစီတိုက်ရိုက်မှောင်ခိုရောင်းချနေကြပါတယ်။မြမကြောင်မြတ်ရတနာလုပ်ငန်းကတော့စစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းရှင်ကြီးတွေနဲ့ထဲထဲဝင်ဝင်ဆက်နွယ်ပတ်သက်နေသူတွေနဲ့လက်နက်ကိုင်အုပ်စုတွေရဲ့လက်ထဲမှာပဲအာဂရိလိုက်စားမှုတွေအငင်းပွားစရာတွေနဲ့ဆက်လက်ရှိနေသေးပါပဲလို့ Global Witness အဖွဲ့ကPaul Donowitz ကပြောပါတယ်ဒီအကြောင်းကို The Economic Times Online သတင်းမှာဖတ်ရှုနိုင်ပါတယ်ရှင
်မေလ26ရက်နေ့ရက်စွဲနဲ့ asiatimes.com မှာ Jim Pollard ရဲ့စစ်ပြေးရှောင်ရှမ်းတိုင်းရင်းသားတွေနှောက်ယှက်ခံနေရဆိုတဲ့ခေါင်းစဉ်မှာဆောင်းပါးကနေကောက်နှုတ်တင်ပြပါမယ်ထိုင်းမြန်မာနယ်စပ်ဇင်းမယ်မြောက်ပိုင်းမှာရှိတဲ့စစ်ပြေးရှောင်စခန်6ခုကရှမ်းတိုင်းရင်းသားပေါင်း6000လောက်ရဲ့အခြေအနေဆိုးရွားလာနေကြောင်းအစချီရေးသားထားပါတယ်ချိန်ချောက်ခံရမှုတွေနဲ့တချို့သောလူရက်တွေဟာမရှိစင်းရဲသားတွေအပေါ်ငရေကြောက်စေသလိုဖြစ်နေပါတယ်လွန်ခဲ့တဲ့18လလောက်ကတည်းကဒီစခန်းတွေဟာနိုင်ငံတကာအကူအညီတွေဖျက်တောက်ခံရတဲ့အပြင်မကြခင်ကစခန်းအနီးအမြောက်ဆန်တွေကြောက်ခဲ့သလိုစဘာဆက်ပြူတာတွေလည်းဟန်တာခံရတယ်လို့ဆိုပါတယ်ဒီစခန်းတွေမှာနေတဲ့သူတွေက1990အနောက်ပိုင်းနှစ်တွေကရှမ်းပြည်နယ်အလဲပိုင်းကနေထွက်ပြေးလာသူတွေလို့ဆိုပါတယ်သူတို့ဟာထိုင်းနေဆက်ကိုဖျက်ကျော်အလုပ်လုပ်ခွင့်ရှိပါတယ်တဲ့အခုကအဲ့ဒီစကန်တွေအနည်းမှာတပ်မတော်ကစစ်တပ်အားဖြည့်တင်းပြီးလမ်းသစ်တွေဖောက်တဲ့အပြင် drone တွေအသုံးပြုပြီးရွှေပြောင်းခံရှမ်းတိုင်းရင်းသားတွေပေါ်စောင့်ကြည့်နေတယ်လို့ရှမ်းလူခွင့်ရေးအဖွဲ့ SHRG ကိုကိုးကားရေးသားထားပါတယ်။ February လတုန်းကစကန်တစ်ခုရှိရာနေရာတွေ120မမအမြောက်ကြီးစံ6လုံးအပြစ်ခံရပြီးတဲ့နောက်လူတွေအကာအကွယ်ယူဖို့ဘန်ကာတွေတူးပြီးနေရတယ်လို့ပြောပါတယ်။2019ခုနှစ်မှာတော့မိုင်းဆက်မြို့နယ်လွိုင်ကော်ဝမ်စကန်အနီးကတောင်ကုန်းတွေကိုဝတ်တက်တွေကသိမ်းယူခဲ့ပါတယ်တဲ့။လွန်ခဲ့တဲ့နှစ်20ကရှမ်းဒေသခံတွေကိုမောင်းထုတ်ပြီးရှမ်းပြည်နယ်မြောက်ပိုင်းကဝါလူမျိုးတွေကိုအာဓမ္မနေရာချထားပေးခဲ့တဲ့နေရာတွေမှာ United World State Army UWSA ကအာဏာခိုင်မြဲအောင်ကြိုးစားနေပါတယ်တဲ့။နေကန်လယ်မြေတွေအစစ်စခန်းတွေအရှိုးရှိုးပေါ်လာပြီးစစ်ပြေးရှောင်စခန်းတွေဟာလည်းကုလသမဂ္ဂရဲ့စစ်ပြေးရှောင်စခန်းမြေပုံစည်းရင်းကနေပျောက်ကွယ်နေရတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံကဝစစ်ဌာနချုပ်မှာလဲထောင်ချီတဲ့တပ်တွေရဲ့စီးရေးပြပွဲတွေရှိနေပါတယ်တဲ့။နိုင်ငံတကာအကူအညီတွေကုန်ခန်းသွားတာနဲ့အမျှရွှေပြောင်းခံရှမ်းတိုင်းရင်းသားတွေရဲ့အနာဂတ်ဟာလဲဝေဝါးနေကြောင်းဒီစကန်6ခုကလူတွေအနေနဲ့ပြန်လည်နေရာချထားရေးစကန်တစ်ခုကိုပြန်ဖို့လဲညှင်းဆုံနေကြောင်းအဓိကအချက်ကတော့စစ်တပ်စကန်တစ်ခုကအဲ့ဒီအနားမှာရှိပြီးတမိုင်းရသူတို့တွေဟာအာဓမ္မစေခိုင်းမှုနဲ့အစားအစာရိတ်ခါတောင်းဆိုရခံရလေးရှိကြောင်းရေးထားပါတယ်ဘိအစားတို့စီမံကိန်းရနေရာရှိပြောင်းလာတဲ့ဝ3,200လောက်ဟာအခုရာဘာထုတ်လုပ်ရေးကိုလုပ်နေတယ်လို့တူအင်ဂျင်နီယာအများအပြားကလည်းမိုင်းတုံဆယ်ဆောက်လုပ်ရေးမှာတွေ့ရှိရကြောင်းရှမ်းပြောက်ကွင်းရဂျမ်တောင်းကိုကိုကဖော်ပြထားပါတယ်ဆောင်းမဏီကုန်းမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့မြန်မာခီးစဉ်ကိုဖော်ပြထားပြီးထိုင်းနယ်စပ်ဒုက္ခသည် 98,000 ကိုပြန်လည်စီစစ်လက်ခံရင်းနဲ့ပတ်သက်ပြီးအဖြေရှာရာတွေကိုအရှိန်မြင့်လှုပ်ဆောင်ပေးဖို့ဂရန်ဒီကဒေါန်ဆန်းစုကြည်အစိုးရကိုတိုက်တွန်းခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
အခုတစ်ခါနားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင်
Jim ne timpya me idiom atung ga raw
chip on your shoulder
chip ba de sa lung maung ga chip chip ga di niya ma tissa titung nge o n o nga po ma y o u r yo a tin yi s h o u l d e r shoulder ga pakhong so raw sikwai thung ye dai yai de be ga raw pakhong paw ma tin tha de tissa li bo ဒီတော့ဆစ်တဲ့လာတာကတော့ဆက်ကိုရစုကလို့ဆိုပါတယ်။ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်းပြီးတတ္တိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြည့်ဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမချေမနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည့်ခြင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံလွင်းလွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးငယ်ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတ်တဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်တရုတ်စွမ်းအင်ကုမ္ပဏီ China National Petroleum Corporation ဟာမြန်မာနိုင်ငံထဲမှာ73စီလက်လီအယောက်ဆိုင်တွေဒါဇင်နဲ့ချီပြီးတော့ဖွင့်ဖို့ပြင်နေပါတယ်ရန်ကုန်မန္တလေးနဲ့နေပြည်တော်လိုမြို့ကြီးတွေမှာရောင်းဆိုင်တွေဖွင့်ဖို့အခုလိုတရုတ်ကုမ္ပဏီကြီးတစ်ခုရဲ့ခြေလှမ်းစစ်ဟာလက်ရှိပြည်တွင်းကအသေးစားလုပ်ငန်းရှင်တွေပေါ်ကောင်းကျိုးဆိုးကျိုးတက်ရောက်မှုတွေဘယ်လိုရှိနိုင်ပါသလဲလက်လီ73စီဈေးကွက်ကိုအရင်းရှင်ကုမ္ပဏီကြီးတွေကလဝကြီးအုပ်သွားနိုင်ခြေရှိနေသလားဆိုတာကိုတာချီလိပ်မြို့စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်မြင့်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းတို့နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းပေးထိုက်ကတင်ပြထားပါတယ်ရှင်
ว่าซีซีโอไล่ไปจองแล้วทะชิงไม่ลงได้อ่ะแต่ก็เราลงได้จ่ามาแล้วทะชิงก็ลงได้แล้วชูสันก็ลงได้ชูสันก็ลงได้ไม่ตื้อปะเนาะชูก็ดูเนเน่เทรนนี่ตัวอะไรหาမျိုးရှိတာปะเนาะซีซีตัดได้เนี่ยมาတော့5ลงก็เลยเปลี่ยนแยกตัดจ่าปะเนาะตัวซีซีแหละตัดโดราเนี่ยตัดได้ตัวตัดได้ตัวเลยเซนเนี่ยจ่าได้ဆိုတဲ့နေရာမှာတော့ชูอ่ะน่ะจันแก่ล่ะမျိုးရှိတယ်ปะเนาะแล้วလက်ရှိနေသားมาလည်းအခုဒီยางกอนเปโทรဆိုပြောมาရောင်းတိုင်းဒေသကြီးစိုးရွားနဲ့ပေါင်းပြီးတော့ဖွင့်နေဆိုတဲ့စီစံချက်တွေဖွင့်တာတွေ့ဒါတော့ရောင်းတိုင်းဒေသကြီးစိုးရွားနေညည်ကြီးပေးတာပေါ့နော်ညည်ကြီးရင်းနှီးနယ်မှုလုပ်တယ်ဒီကုလီရလုပ်ငန်းကုမ္ပဏီကနေဒီစတန်ဒတ်မန်နေဂျင်းနဲ့စပန်ဆန်လုပ်ပြီးတော့ဆိုစက်ဖွင့်တယ်မဟုတ်အဲဒီစီစံတွေကတော့ဂျင်းနဲ့စီစံနဲ့ဆိုင်ရင်တော့ဈေးတက်တာတော့တွေ့
မြန်မာနိုင်ငံတွင်းက73စီလက်လီအယောက်ဆိုင်တွေရဲ့ဈေးနှုန်းတက်မှတ်မှုအခြေအနေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွထွန်းပြောပြခဲ့တာပါအကျိုးမြတ်သေးချာတဲ့73စီလက်လီအယောင်ဆိုင်လုပ်ငန်းပါတော့လက်ရှိမှာတရုတ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Petro China ဘိုင်း Singapore Petroleum Company SPC ကရွှေတောင် Energy နဲ့ဖက်ဆက်လုပ်ပြီးရန်ကုန်မှာတော့73စီလက်လီအယောင်ဆိုင်တစ်ခုကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကလည်းလက်လီအယောင်ဆိုင်လုပ်ငန်းဘက်ဝင်ဖို့စိတ်ဝင်စားပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်နိုင်တာကတော့သိမတွေ့ရသေးဘူးလို့လည်းဒေါက်တာဆွထွန်းကပြောပါတယ
်။စီစံရဲ့သဘောမှာတော့ဟိုတကယ်ရောင်းရတာမျိုးကြီးမှလည်းရောင်းရတာပေါ့နော်။ရန်ကုန်မင်းလေးအစားရှိတယ်ပေါ့နော်။ကားဖီးရတယ်နော်။နိုင်ငံလုံးကကားဖီးရ90ရာခိုင်နှုန်းကရန်ကုန်မှာရှိတာပေါ့နော်။အဲ့တော့ရန်ကုန်မှာပဲရောင်းမှုတွေကစီစံအသေးဖွင့်ပေးဖွင့်ပေးမယ်လေတကယ်လည်းရန်ကုန်မှာနေရာရဖို့မလွယ်ဘူးပေါ့နော်။တစ်ကတော့နေသေးကြီးရဲ့နှစ်ကတော့ပဝင်းကြီးကလည်းလက်မမထိုးကြရမရရအောင်ပါဟိုစင်ကူမဟိုတရုတ်မမဟုတ်ဘူးလူပဲဖွင့်မယ်ဒူတယ်ပဲလာလာပါပဲလာလာတော့စီတိုင်းဖွင့်နေတယ်ဆိုရင်အောင်ပါဖွင့်လို့မလွယ်ဘူးအဲညီလေးကြီးကတစ်ချက်နဲ့ချက်ပဝင်းကြီးလက်မမထိုးတာချက်ညီလေးကြီးရဲ့ဆိုတာစီတိုင်းအတွက်ညီနေရာလည်းမရှိ စီးတိုင်းမြင်နေရကျွန်တော်ကကျွန်တော်မှရှိရမျိုးကအများကြီးပါချင်းချင်းလေးတွေများမျိုးဝဲကျေကြီးရဖို့လည်းမလိုဘူးဆိုတော့အဲ့နှစ်ချက်ကြောင့်လက်ရှိစာကုမ္ပဏီတွေဟိုလာမယ်လာမယ်လို့ပြောတာပဲဒါပေမဲ့အတန်မဲကြတယ်ပြောင်းနေအောင်နော်ဆိုတော့လုံးလို့ရတခုပဲရှိတယ်ပြည်တွင်းမှာရှိရလက်ရှိကြားထားတဲ့စီးတိုင်းတွေကိုပဲကြည်ပြီးလုပ်မယ်ချိုးတူပူပေါင်းဆောင်ရမယ်အဲ့လိုမျိုးမှပဲလုပ်လို့ရတယ်ဒါပေမဲ့လက်ရှိကြားထားပြီးသားစီးတိုင်းတွေနေနေရတယ်တို့တို့အချိုးမြတ်ရှိသေးတာဖြစ်တော့ထပ်ပေါင်းဖို့တွေ့တယ်တို့တို့ပေါင်းမယ်လို့ကြောင့်မမြင်ဘူးအဲအကြောင်းလက်ရှိကျွန်တော်တို့ဘာဘာစီစဉ်ဖို့ပါလို့ပြောလို့မယ်ဟိုနိုင်ငံကုန်ပြီလာဆွေးနွေးရဟိုပြောဒီပြောဒါမဲ့အလုပ်ဖြစ်လာတော့မတွေ့သေးပါဘူ
းတရုတ်ရဲ့ China National Petroleum Corporation ကမြန်မာနိုင်ငံအတွင်းမြို့ကြီးတွေမှာ73စီလက်လီအယောင်ဆိုင်တွေဖွင့်ဖို့ဆိုရမှာအဓိကအခက်အခဲကရန်ကုန်မြို့တွင်းမှာနေရာရဖို့ဖြစ်တယ်လို့ဒေါက်တာဆုထွန်းကရှုမြင်ပါတယ်
စီတွင်းနဲ့ဟာတော့ကျွန်တော်စီတွင်းနဲ့နှစ်ပိုင်းရှိတယ်ဆိုတာစီတွင်းတာနဲ့ VD ရောင်းတာနဲ့ပေါ့နော်စီတွင်းတာတော့ဒါဘာပေါ့လက်ကားတွင်းတဲ့လူတွေပေါ့လက်ကားတွင်းတဲ့လူတွေကကျွန်တော်တို့ပြီးတော့တော့အကျိုးမြတ်မရှိအောင်နေရပေါ့နော်သူကလက်ကားတော့ဟိုလုံးကြီးပါတွင်းရတယ်သူကဒီမှာရောက်ရင်တော့လက်လီတမားပဲအကျိုးမြတ်ရှိတာပေါ့လက်လီဆိုတော့ခုနစီရန်ကုန်မန္တလေးလူကြီးမှာစီစဉ်ဖွင့်တာပေါ့လက်လီမှာတော့နှစ်မျိုးရှိတယ်ရန်ကုန်မန္တလေးမှာဖွင့်တဲ့လူကမြတ်တာဒီလမ်းကြားမှာပေါ့တကူနဲ့တကူနဲ့ကြားမှာပေါ့ဒီဟိုဟိုင်ဝေးလမ်းလို့ဒီလမ်းပေးမှာဖွင့်တဲ့လူတွေကတော့မကပ်ရှုံးတယ်ရှိုးစီလမ်းတွေကပြန်ပိတ်တာတွေ့တယ်အဲ့တော့လက်လီနဲ့လက်ကားကိုလက်ကားကိုအင်ပိုးလုပ်တဲ့လူအင်ပိုးတားအနေနဲ့ကတော့လက်ရှိနေတာမှာအကျိုးမြတ်မရှိဘူးလမ်းရတွေ့တဲ့တွေ့တဲ့လူတွေတို့လည်းမရောက်ဖို့တိတ်ဖို့တော့အဲ VD နဲ့မှနှစ်ပိုင်းပေါ့ဒီလူကြီးမှလုပ်တဲ့ VD နဲ့မျိုးပြမှလုပ်လို့ရတဲ့ VD နဲ့တစ်ခုရှိတော့လူကြီးမှလုပ်တဲ့ VD ပဲကျွန်တော်အကျိုးမြတ်များမျိုးပြနဲ့မှလုပ်တဲ့ VD ကအကျိုးမြတ်နေတယ်အချို့ရကြံတော့ပိတ်တာများလေကြံအောင်ကျင်းတဲ့လူတွေတော့များတယ်အဲ့တော့တကယ်ကြဝင်လာတယ်ဆိုတော့နှစ်ခုစီတာကိုရန်ကုန်မန္တလေးမှာဖွင့်လို့ရမယ်ဆိုတော့သူတို့အတွက်အချို့များရှိဒီဘားရင်းပို့လို့တယ်ဆိုတော့သူတို့အတွက်အများကြီးတော့မမြင်နိုင်ဘူးမမြင
်ရန်ကုန်မန္တလေးနေပြည်တော်က73စီလက်လီဆိုင်တွေနဲ့မတူတဲ့ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကဝယ်ပြီးအသုံးပြုနေကြတာဖြစ်ပါတယ်နယ်စပ်ကို73စီဖြန့်ဖို့အတွက်ကတည်ယူပို့ဆောင်ရေးအခက်အခဲရှိတာကြောင့်တရုတ်လုပ်ငန်းကြီးဝင်လာရင်နေဆက်တလျှောက်လက်လီဈေးကွက်ပေါ်မှာတော့တက်ရောက်မဲ့အနေအထားတိတ်မရှိဘူးလို့နေဆက်မြို့တချီလိတ်က73စီလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကြည်မြင့်ကရှုမြင်ပါလေ
အခုလုံးလောက်တင်ရတော့ကျွန်တော်တို့ကဟိုထိုင်းကနေပြီးတော့မှတွင်းနေစီပေါ့နော်အဲထိုင်းကနေတွင်းနေဆိုတော့ထိုင်းကတော့တို့ကစင်ကာပူဘက်ကနေလာတာပေါ့အဲအဲ့ဒါဟိုကျွန်တော်တို့ကဒီအဲ့ဒီစီကိုပဲတွင်းတာလေဟိုသူတို့စီကသူတို့တွင်းမဲ့စီကကျွန်တော်တို့ဒါကအခုလက်ရှိတွင်းနေတဲ့စီရဲ့ quality ကိုပြင်မပြီးတော့ကျွန်တော်တို့ကမသိဘူးပေါ့နော်အဲစီဆိုင်ရဲ့သဘောတဘာဝကတော့သူကမတူတာတော့မရှိပါဘူးအကုန်လုံးအတူတူပဲဒါပေမဲ့ကျွန်တော်တို့ကဒီမှာဖြန့်ပြူတာကဒီ data တွင်းမဲ့လေဟိုတချို့လဲဒီတောင်ကြီးအထိဒီအစ်မင်းစီတို့ဘာတို့ဆိုတာတော့ကျွန်တော်တို့ဒီဟို premier နေပါတယ်ကြတော့တောင်ကြီးပဲအထိ
တကယ်လို့တရုတ်လုပ်ငန်းကြီးဘက်ကလက်ရှိ73စီလက်လီအယောင်ဆိုင်ကြီးထက်ဈေးနှုန်းတက်တာလာပြီးဈေးကွက်ကိုထိန်းချုပ်လိုက်မယ်အနေအထားမျိုးဖြစ်လာနိုင်မလားဆိုတာကိုလည်းဥကြည်မြင့်ကအခုလိုမြင်ပါတယ
်။စီဝယ်တဲ့အခါမှာဟိုအည်သွေးရရှိသေးတယ်လေ။တရုတ်စီကဘလောက်အည်သွေးရှိတယ်လဲဆိုတာတော့ဒါတော့ကျွန်တော်တို့ကတစ်ခါမှလည်းမသိဘူးတော့မသိသေးဘူးပေါ့။အဲ့တော့သူတို့စီဝင်လာပြီဆိုရင်သူတို့စီနဲ့လက်ရှိကျွန်တော်တို့ကသုံးနေတဲ့စီနဲ့ဒါကျွန်တော်တို့ကဟိုသွားပြီးရှင်းရမှာပဲအဲ့ဒါလို့ရှင်းတဲ့အခါမှာ quality ကဘယ်စီကပို့ပြီးတော့အဆင်မြင့်တယ်လဲအဲ့မြင့်တဲ့စီကိုပဲကျွန်တော်တို့ကဝယ်မှာပါတိတ်ပြီးတော့ဈေးပေါ်ရင်ဒါတွေကကျွန်တော်တို့ကဟိုအပါတချို့သုံးဆွဲသူကမကြိုက်ဘူးလေဟိုစကားတော့ပြောမှာပဲလေအဲ့ဒီတော့ကျွန်တော်တို့ကလည်းဟိုဘယ်လိုဖြစ်သွားမလဲဆိုတော့ဥပမာသူတို့စီကကျွန်တော်တို့ဟိုကျွန်တော်တို့လည်းများစွာရော့နေနေဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းရောင်းနိုင်မှာမဟုတ်ဘူးလေအဲဒီတော့ရောင်းနိုင်မှာမဟုတ်ဘူးဆိုရင်ကျွန်တော်တို့ကလည်းအဲ့ဒီမှာလိုက်ပြီးတော့မှဟိုအပါပေါ့မိစဉ်ကြည့်ကားရမယ်ပုံစံမျိုးဖြစ်မှာပဲ
မတ်တင်ဂီတာရဲ့စီးပွားရေးစီစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတော့နားဆင်ရမယ့်သုတဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်ရဲ့အစိုးရရုံးပိတ်ရက်အဖြစ်တရားဝင်သတ်မှတ်ထားတဲ့ကြာဆုံးစစ်သည်တွေအတွက်အောင်မေပွင့်နေ့ Memorial Day ကြောင်းကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်
American ပြည်တော်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်းလာနေ့ကို Memorial Day ကျဆုံးစစ်တီအတွက်အောက်မေဘွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေဘွယ်နေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါ။နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ထားတဲ့ဒီအောက်မေဘွယ်နေ့မှာအထိမ်းမှတ်ခန်းနာတွေ၊ကြီးတက်လမ်းလျှောက်ပွဲတွေ၊ပျော်ဝဲရှင်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။အမေရိကန်နိုင်ငံတော်ဝန် Washington DC, New York,Chicago အပါဝင်မြို့တော်တော်များများမှာဒီအောက်မေဘွယ်နေ့တွေကိုကျင်းပကြပါတယ်။အဲ့ဒီနေ့မှာဆိုရင် American စစ်တပ်မှတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်းနေကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေ၊ကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်တွေကိုတွားပြီးပန်းစည်းတွေချ၊အလံငယ်လေးတွေတွားပြီးတော့စိုက်ထူလေးရှိပါတယ်။ကျွန်တော်တို့ VOA ရုံးနဲ့တိမ်မိုးဝေးလာတဲ့ပင်မလွတ်တော်အဆောက်အဦကြီးအနောက်ဘက်မြက်ခင်းပင်မလေးပဲအောက်မေဘွယ်နေ့မတိုင်ခင်အချိုနေ့ည၈နာရီမှာစစ်ဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့နောက်ဒီကြပြားတွေလည်းရွတ်ဖတ်ကြပါတယ်ဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတက်ရိုက်ထုတ်လွှင့်ပြသပါတယ်ဒီအောက်မေဘွယ်အခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီး Colin Powell လည်းအမြဲတက်ရောက်လေရှိပါတယ်
We would now like to salute all the men and women from our armed services as the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ဟိုရုံးကတော့အောက်မေဘွယ်နေ့လို့မသတ်မှတ်ခင်မှာကြဆုံးစစ်သည်တွေကိုအောက်မေဂုံပြည့်တဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲစီရင်လေးရှိပါတယ်။1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေဘွယ်နေ့ကိုတရားဝင်အားလည်းရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေဘွယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလည်းရက်အဖြစ်သတ်မှတ်ခဲ့ပါတယ်။အောက်မေဝယ်နေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မေဝယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ချိန်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်90ကြာရပ်ဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ။American တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး၃နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်၊အီရတ်စစ်ပွဲတွေကဆလို့ဗီယက်နမ်၊ကိုရီးယားစစ်ပွဲ၊ပထမကမ္ဘာစစ်၊ဒုတိယကမ္ဘာစစ်ပွဲတွင်ကြဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်။လွတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြင်မှာဆိုရင်လေတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းနာစီစဉ်နေများကြီးရှိပါတယ်။အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ၊ BNN စစ်ပြန်တွေ၊ကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါ။ဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ကျော်အိုဂျီမာကိုမရင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်အမေရိကန်လန်စိုက်ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲဒီတပ်ပုံတွေကအတိုင်းမရင်းတပ်ဖွဲ့အလန်ထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်အလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောက်မေဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ပွဲကလည်းလူတီများထင်ရှားပါတယ်။ American တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့ motorcycle တွေ Washington DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ6သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တယ်လို့လည်းကြားနေရပါတယ်။ rolling တနာစီစဉ်ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ်။ BNN စစ်ပွဲအတွင်းပါဝင်တဲ့စစ်ဆုံ American စစ်သည်တွေကိုကုန်တိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်တည်ဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထုတ်ပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီအစီအစဉ်စတင်လာခဲ့တယ်လို့ဆိုပါရယ်။အောက်မေဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင့်နေတာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ငယ်ကဒီကြဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ကြားရရှိမှာတိတ်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လည်းနှစ်ပေါင်း60ကျော်လာပါပြီ။The old guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီလန်တွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်။ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလန်လာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂူတာဝီလျံစ်က
I love you. I'm sorry.
သူ့ရဲ့ချစ်ခြင်းမြစ်သားအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝမ်းနည်းကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ။ The old guard တပ်ဖွဲ့ကဒီစစ်တီအင်အားထောင်တဲ့ခြေဟာစာဆုံးစစ်တီတွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
to just see how many people lost their lives and to be able to put a flag on their tombstone
စာဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှိလွန်ပါတယ်လို့ပြောသွားတာပါ The old guard တပ်ဖွဲ့မှုပုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသားတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်ဒီအမျိုးသားစစ်သည်ငယ်မှာကျင်းပတဲ့အမတ်ရအောင်မြင်ဝင်နေအခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်းကွန်းပြောကြားကြပါတယ်။ဒါပြင်ဂုံဒီရှိပုဂ္ဂိုလ်တွေစစ်မှုထမ်းအနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်။အညာတရစစ်သည်ကုဘိမှာနိုင်ငံကောင်းဆောင်နေရာပန်းခွေချအလေးပြုပါတယ်။ဒီအခမ်းအနားကိုတော့လူလူပေးတဲ့အားလုံးတက်ရောက်နိုင်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
် EU လွှတ်တော်ရွေးကောက်ပွဲမှာ EU ကနေခွဲထွက်လို့တဲ့အမျိုးသားရေးပါတီအတော်များများကအနိုင်ရသွားတာဖြစ်ပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်952ယောက်ကိုစားပြုတဲ့ဥရောပပါလီမန်မှာအစံလာအဖြစ်ဥဆောင်သွားမှုတာကဗဟုလက်ဝဲနဲ့ဗဟုလက်ရရင်ပါတီတွေဖြစ်ပြီးသူတို့ရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီးအမျိုးသားရေးဝါဒီကိုယ်စားလှယ်ပြီးအားကောင်းလာတာဖြစ်ပါတယ်။အခုကျင်းပ PCB ဖြစ်တဲ့အင်္ဂလိပ်ရွေးကောက်ပွဲမှာနိုင်ရပြီးဒုတိယကြိမ်ဝန်ကြီးချုပ်တက်တန်းအတွက်မေလ30မှာကျင်းပမယ်ကျန်းသစ္စာကျင်းဆိုပွဲခန္ဓာကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘင်စတက်ဖွဲ့ဝင်6နိုင်ငံခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ဒါအိန္ဒိယရဲ့အင်္ဂလိပ်ချင်းဦးစားပေးမူဝါဒအရဖိတ်ကြားတာဖြစ်ပြီးဖိတ်ကြားတဲ့ခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တရုတ်နိုင်ငံဝန်ကြီးချုပ်ထိုင်းဝန်ကြီးချုပ်ညီပေါင်းဝန်ကြီးချုပ်နဲ့ဘူတန်ဝန်ကြီးချုပ်တို့တက်ရောက်ဖို့အလားအလာရှိပါတယ်။မြောက်ကိုရီးယားရဲ့မကြာခင်ကဒုံးကျည်ဆန့်တက်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်သလားဆိုတဲ့အပေါ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့မတူကွဲပြားတဲ့ရှုမြင်ချက်တွေဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ကိုရီးယားကျွမ်းဆန်နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ကတော့တညီတညွတ်တည်းရှိပါတယ်။ဩစတြေးလျနိုင်ငံမှာတော့ဌာနေတိုင်းရင်းသားဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်တဲ့ပထမဆုံးဌာနေတိုင်းရင်းသားဖြစ်တဲ့ Ken Wyatt ကိုခန့်လိုက်ပါပြီ
။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာယူပါရှင်။
This program has come to you from the Voice of America, Washington.